Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနက်ခင်းပြေကြပါသည်ခင်ဗျာ။ VOA American တန်ရ2018ခုနှစ်စက်တဘာလ17ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ24.50MHz တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်မာဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနေ့ကင်းသတင်းတွေကိုကိုကြောင်နဲ့တူကြီးညာပေးမှာပါအမေရိကန်ကို ICC နိုင်ငံတကာပြည်မှုခုံရုံးတင်ပြီးစုံစမ်းစစ်ဆေးဖို့အတွက် ICC ရှေ့နေတွေရဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပဲပယ်ချလိုက်ပါတယ်ရွှေဂျပန်ပြည်ကနဲ့ပတ်သက်ပြီးစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာပြည်မှုခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူခွင့်မဟာမင်းကြီးတက်ကပြောကြားလိုက်ပါတယ်။ဟာရီကိန်းမုန်တိုင်းအဆင့်လေးရှိတဲ့ပြင်အပြင်မုန်တိုင်းဟာအခုလောလောဆယ်မှာအမေရိကန်အရှိတ်အဝက်ချမ်းကအတ္တလန္တိတ်သမုဒ္ဒရာပြင်ထဲမှာတနိုင်းမိုင်120ကျော်နဲ့တိုက်ခတ်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါကိုညောင်ဝင်းအောင်ရင
်။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအရေးနဲ့ပတ်သက်ပြီးတရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့နိုင်ဖို့လူ့အခွင့်အရေးကောင်စီရဲ့ကြိုးပမ်းမှုကိုကုလလူ့အခွင့်အရေးမဟာမင်းကြီးအသစ်ကကြိုဆိုလိုက်ပါတယ
်။ I urge the council to pass a resolution and refer the matter to the General Assembly for its endorsement so that such
ဒီကြောင်းတင်ပြခြင်းနဲ့ဒီဒေါက်တာအေးမောင်တို့ရဲ့အမှုနောက်ဆုံးအခြေအနေဒီကနေ့မှကြားရောက်တဲ့ 9/11 အကြမ်းဖက်တိုက်ခိုက်မှုကြီး18နှစ်ပြည့်အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာရောက်နေတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေအာဖဂန်နိုင်ငံမှာစစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေရှိတယ်ဆိုတဲ့ဆက်ဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းဖို့အတွက် ICC ရှေ့နေတဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပဲပယ်ချလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအကြံပေး John Bolton ကတော့2002ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာအမေရိကန်နိုင်ငံသားတွေဒါမှမဟုတ်တခြားနိုင်ငံသားတွေဘယ်တော့မှတရားရင်ဆိုင်မှုမသိမ့်ဘူးလို့ Washington DC ကရှေးဟိုးဆွဲဝါဒီရှိသူတွေကိုပြောကြားခဲ့တာဖြစ်ပါတယ်။ကျူးကျော်ရန်ဆတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီး ICC ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေဟာပြက်ပြက်သားသားမရှိတဲ့အပြင်အဓိပ္ပာယ်အမျိုးမျိုးကောက်ယူနိုင်ကြောင်းနဲ့အမေရိကန်ကို ICC စုံစမ်းမှုတွေလုပ်မယ်ဆိုရင်အမေရိကန်ရဲ့လက်တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့လည်းလုံခြုံရေးအကြံပေး John Bolton ကသတိပေးလိုက်ပါတယ်။ICC တရားရုံးကအမေရိကန်အချုပ်ချာအာဏာကိုချင်းချောက်နေတဲ့အဖွဲ့အစည်းဖြစ်ပြီးဒီအဖွဲ့ဟာတာဝန်ခံမှုတာဝန်ယူမှုဒါတဲ့တိတ်ပြီးရှိတဲ့အဖွဲ့တစ်ခုမဟုတ်ဘူးလို့လည်း John Bolton ကပြောပါတယ်။အာဖဂန်နိုင်ငံထိပ်ဝှက်ထိန်းသိမ်းစခန်းတွေမှာ2003-2004အကြာအမေရိကန်တပ်ဖွဲ့တွေနဲ့ထောက်လိုင်းတပ်ဖွဲ့တွေကစစ်မဆန်ရပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုတွေရှိတယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်တဲ့ ICC စုံစမ်းစစ်ဆေးဖို့အတွက်တရားလိုရှိနေဖူတာပန်ဆိုရာကတောင်းဆိုထားတာဖြစ်ပါတယ် ICC ဖွဲ့ဖြစ်မြောက်ရေးသဘောတူလက်မှတ်ထိုးတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုမပါဝင်ပါဘူးဒီသတင်းဟိုပြည်စုံကိုနောက်ပိုင်းမှာကြားရမှာပ
ါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်မြောက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးလိုတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကစာတစောင်ပေးပို့လာတယ်လို့အင်ဂျီရောကမနေ့တုန်းကပဲပြောလိုက်ပါတယ်ဒီစာဟာတိတ်ကိုနှွေးထွေးမှုရှိပြီးအင်တန်လဲအပြုသဘောဆောင်တဲ့စာတစောင်ဖြစ်တယ်လို့အင်ဂျီရောကသတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကပြောခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ရဲ့စာဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးပြောဆိုဆွေးနွေးမှုတွေနဲ့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံမှုတွေအတွက်အပြုသဘောဆောင်တဲ့ဥပမာတစ်ခုပဲဆိုပြီးတော့လဲဆာရာဆန်ဒါစ်ကဆိုပါတယ်သမ္မတ Trump ဆိုတာလက်ထက်မှာမြောက်ကိုရီးယားနဲ့အမေရိကန်ဆက်ဆံရေးကထူးခြားခြားတိုးတက်ပြောင်းလဲမှုတွေရှိလာနေတာပါအဖမ်းခံထားရတဲ့အမေရိကန်ကျင်းသားတွေကိုမြောက်ကိုရီးယားဘက်ကပြန်လွှတ်ပေးခဲ့တာကိုရီးယားစစ်ပွဲကာလအတွင်းမြောက်ကိုရီးယားဘက်မှကြာဆုံးခဲ့တဲ့အမေရိကန်စစ်သားတွေရဲ့ရုပ်ကျွင်းတွေကိုပြန်ပြီးတော့ပေးပို့ခဲ့တာတွေရှိလာပါတယ်။တနင်္ဂနွေတုန်းကမြောက်ကိုရီးယားနိုင်ငံထူထောင်မှုအနည်း90ပြည့်ခန်းနာမှာဒီစည်းပြမှုတွေလုပ်တဲ့အထက်မှာအရင်နှစ်တွေတုန်းကလိုမစ်ဆိုင်းတုံးကြီးတွေကိုပြတ်တာတွေမရှိခဲ့တဲ့အတွက်လဲဒီလောက်ရက်ကိုသမ္မတ Trump က Twitter လူမှုကွန်ရက်ကနေတဆင့်ရေးသားချီးကျူးခဲ့ပါတယ်။ကာကွယ်ရေးဆိုင်ရာလေလာသုံးသပ်သူတူဖြစ်တဲ့ Bruce Bennett ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ကကောင်းကောင်းရှင်းတန်နေလို့မဲ့လို့သူရဲ့ခံမှန်းချက်ကို VOE ကိုပြောပါတယ်။ပြီးခဲ့တဲ့လတုန်းကပဲအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ရဲ့ဒီမြောက်ကိုရီးယားခီးစဉ်ဖျက်ခဲ့ရတာရှိပါတယ
်။ Hurricane မုန်တိုင်းအဆင့်၄ရှိတဲ့အပြင်းမုန်တိုင်းဟာမြောက် Atlantic သမုဒ္ဒရာထဲမှာတနင်္လာကိုမိုင်120ကျော်နှုန်းနဲ့တိုက်ခတ်နေပြီးမြောက် Carolina ပြည်နယ်နဲ့ Town Carolina ပြည်နယ်တွေကမုန်တိုင်းလမ်းကြောင်းအတွင်းမှာနေထိုင်သူတွေကို ဘေးလွတ်ရာကိုပြောင်းရွှေ့ပေးနိုင်ခဲ့ပါတယ်။ NHC အမျိုးသားဟာရီကိန်းစင်တာကတော့ဟာရီကိန်းဖလော်ရင်စာအင်္ဂါနဲ့ဗုဒ္ဓဟူးနေ့တွင်မှာဘာမျူရာနဲ့ဘဟားမားဒေသနှစ်ခုကြားကိုရောက်လာနိုင်ပြီးကုန်းတွင်းပိုင်းကိုချင်းကပ်လာတဲ့အခါမှာမြောက်နယ်တောင်ကာရိုလိုင်းနားပြည်နယ်တွေစီကိုချက်တပရီနဲ့နှောင်းပိုင်းကနေတောက်ကြံနေတွေမှာရောက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးကတော့ပြည်နယ်ကမ်းရိုးတန်းတစ်လျှောက်မှာနေထိုင်တဲ့လူပေါင်းတသန်းလောက်ကိုဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်ကလည်းနိုင်ငံခြားခီးသွားတဲ့အလားများတဲ့ Hatteras ကျွန်းပါဝင်ကမ်းရိုးတန်းတစ်လျှောက်ကကျွန်းတွေမှာမနေကြဖို့ဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ထားတာပါ။ American စစ်ဌာနချုပ် Pentagon ကတော့သူ့ရဲ့ရှေ့ပြေးတပ်ဖွဲ့တွေကိုပြည်ထောင်စုနဲ့ပြည်နယ်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်မြောက်ကာရိုလိုင်းနားက Raleigh မြို့မှာဖွင့်ထားတဲ့အရေးပေါ်ကူညီရေးစင်တာစီကိုဆက်လွတ်ထားပါတယ်။ရှေ့ပြေးတပ်ဖွဲ့တွေကို Virginia နဲ့တောင်မြောက် Carolina ပြည်နယ်တွေကိုဆက်လွတ်ထားပြီးအသင့်အနေထားရှိဖို့ပါအမိန့်ပေးထားတာဖြစ်ပါတယ်
။ American သမ္မတနဲ့အင်ပီရိုအကြောင်းကိုရေးသားထားတဲ့ Fear ဆိုတဲ့စာအုပ်ဟာ American နိုင်ငံမှာရောင်းရဆုံးစာအုပ်တစ်အုပ်ဖြစ်နေပါတယ်။ဒီစာအုပ်ကသူ့ကိုစော်ကားပုတ်ခတ်ထားတဲ့စာအုပ်ပါလို့သမ္မတဒေါ်နယ်ထရန့်ကပြင်းထန်ကန့်ကွက်နေပါတယ်။ဆိုင်းစရာဝုဒ်ဝတ်ရေးသားတဲ့အဲ့ဒီစာအုပ်ဟာရေးစရာပြက်လုံးတစ်ခုပါပဲလို့လည်းသမ္မတထရန့်ကဆိုပါတယ်။ Fear စာအုပ်ဟာသမ္မတထရန့်ရဲ့အင်ပီရိုတက်တန်းလပေါင်း20တွင်းကတောင်ကနေဖြစ်ရက်တွေကိုစုံစမ်းလေ့လာပြီးရေးသားထားတဲ့စာအုပ်ဖြစ်ပါတယ်။ဒီစာအုပ်ဟာဒီကနေ့ထွက်လာမှာဖြစ်ပြီးတော့ Amazon Online ဈေးကွက်မှာတော့နံပါတ်1ရောင်းရဆုံးစာအုပ်ဖြစ်နေပါတယ်။ဆိုင်းစူဝုဒ်ဝတ်ဟာအမေရိကန်သတင်းစာလောကမှာအရှိန်အဝါကြီးမားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ဒီ Washington Post သတင်းစာမှာသတင်းသမားဖြစ်ရောတိဖြတ်သူဖြစ်နေပါနှစ်တော်ကြာအောင်လှုပ်ဆောင်ခဲ့ပုသူတူလည်းဖြစ်ပါတယ်။အခုသူ့ရဲ့စာအုပ်အစ်ထဲမှာအမည်မဖော်လိုတဲ့သတင်းရက်ွက်တွေနဲ့အတည်ပြုချက်မပေးနိုင်တဲ့သူတွေကိုကိုးကားပြီးတော့ဖော်ပြထားတယ်။ Woodward ဟာလူလိန်တူပါပဲလို့လည်းသမ္မတ Trump ကဆိုပါတယ်။လုံးဝအဆင်ပြေမရှိရေးသားထားတဲ့စာအုပ်တော့ပါပဲလို့လည်းအင်ပီရိုပြောခွင့်ရအမျိုးသမီး Sarah Huckabee Sanders ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်။
ပြည်ဝအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရိုဂျာပတိပက္ခနဲ့ပတ်သက်ပြီး CN ဘိုင်းခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးတက်ကပြောဆိုလိုက်ပါတယ်။တနင်္လာနေ့စတင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ညီလာခံမှာကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမီရှယ်ဘာရှလေးကသူ့မရဲ့ပထမဆုံးမင်ကုန်မှာမြမအရေးကိုထည့်သွင်းပြောကြားခဲ့တာပါ။ရိုဂျာရီကိုမြမနိုင်ငံကနေနှင်ထုတ်ခဲ့မှုနောက်တခြားဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေပေါ်မှာ ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးအနေနဲ့ရှင်းရင်ပိုင်ခွင့်ရှိတယ်ဆိုတာကိုခုံရုံးတရားသူကြီးဖွဲ့အကြေကြားနာမှုမှာဆုံးဖြတ်ခဲ့တဲ့အပေါ်မှာကြိုဆိုခဲ့တာဖြစ်ပါတယ်။ရိုဂျာလူလူခံစားနေတဲ့အတိတ်ဒုက္ခဖြေရှင်းပေးရေးနောက်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနိုင်တဲ့အချိန်နဲ့ဆုံးသတ်လည်နိုင်မှုအတွက်တိတ်ပဲဒီကိစ္စဟာတိတ်အလေးအရေးကြီးတဲ့ဆောင်းရွက်ချက်ဖြစ်ကြောင်းလည်းပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုတိမ့်နဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့ပုံမှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းဖို့အတွက်စက်တင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေအဖွဲ့ကဖော်ထုတ်ထားတဲ့တောင်းလို့ခြောက်ခြားဖို့စုံစမ်းတွေ့ရှိချက်တွေကိုအခုကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာဆုံးဖြတ်ချက်မှာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ရဲ့မကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ကချင်နဲ့ရှမ်းပြည်နယ်တို့ကလူ့ခွင့်ချိုးဖောက်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေချိုးချိုးဆိုးဆိုးဝါးဝါချိုးဖောက်မှုရှိခဲ့တယ်ဆိုဖော်ပြခဲ့တာဖြစ်ပါတယ်
။ရိုဟင်ဂျာတွေနဲ့လူနည်းစုတိုင်းသားတွေအပေါ်မှာမြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့စစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားယုံတင်နိုင်မလားဆိုတဲ့အကြောင်းဆွေးနွေးကြမယ်။ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်တွေစီစဉ်တဲ့ဒီဆွေးနွေးပွဲကိုထိုင်းရဲတပ်ဖွဲ့ကပိတ်ပင်လိုက်တဲ့အကြောင်း AP သတင်းမှာဖော်ပြပါရယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကဒီနိုင်ငံသားသတင်းတောက်များ Club FCCT မှာတင်းလာနေညပိုင်းဆွေးနွေးပွဲမစခင်ရဲတွေတဒါဇင်တော့ရောက်လာပြီးဥဆောင်ဆွေးနွေးပြောဆိုကြမဲ့သူတွေကိုဆွေးနွေးပွဲမလုပ်ဖို့တားမြစ်ခဲ့ကြောင်းသတင်းမှာဖော်ပြထားပါရယ်။အဲ့ဒီဆွေးနွေးပွဲကိုဖျက်ဖို့နိုင်ငံသားသတင်းတောက်များ Club ကိုညွှန်ကြားထားတဲ့စာထဲမှာတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိပါမှုတွေမတိမငင်ဖြစ်အောင်ကြားလူတခြားအဖွဲ့အစည်းတွေကအသုံးချသွားနိုင်တယ်လို့ထိုင်းရဲတပ်ဖွဲ့ကအကြောင်းပြထားတဲ့ဆိုတဲ့အကြောင်း FCC ဒီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုတန်တရားပြစ်စရာအကြောင်းရှိဘူးလို့လည်း FCC ဘက်ကကြေညာချက်မှာပြန်ပြီးခြေပါပါတယ်ထိုင်းနိုင်ငံအာဏာပိုင်အနေနဲ့ဒီကိစ္စပေါ်မှာလိုအပ်တာပို့ပြီးတော့ကင်တွယ်ခဲ့တယ်လို့လည်း FCC ဒီဖော်ပြနေကယူဆတဲ့အကြောင်းရေးသားထားပါတယ်ဒီကနေ့ဒီမနေ့တုန်းကဒီလုံမဲ့ဆွေးနွေးပွဲမှာဥဆောင်ဆွေးနွေးမဲ့ကြမ်းမဲ့သူတွေထဲမှာတော့ဗြိတိန်ခြေဆိုင်ရိုညာရေးလှူရှာသူတူထိုင်းတန်တမာဟောင်းတူနဲ့လူခွင့်ဆောင်ရွက်တဲ့အဖွဲ့အစည်းတခုလို့ပေါ့ပါတယ်
American Tiran Suma 2001 ခုနှစ်ကလူပေါင်း 3,000 လောက်တေဆုံးခဲ့ရတဲ့ September 17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာမို့အခုအင်ကာနေဟာ18နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ် Pennsylvania ပြည်နယ် Shanksville က 9/11 နှစ်ပတ်လည်နေ့အခမ်းအနားကို American သမ္မတ Donald Trump ကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်သမ္မတအင်ဘူရော့က September 9ရက်နေ့ကနေ9ရက်နေ့ကို 9/11 တေဆုံးခဲ့သူတွေအတွက်ဆုတောင်းပေးဖို့အတွက်အောက်မေ့ပွဲနေ့ဖြစ်နေကြေညာခဲ့ပါတယ်
Direct from Washington, the voice of America, VOA.
အင်္ဂါနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုကျော်လင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အခုကစပြီးတော့ဒီဆက်သွယ်မင်းမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရမှာဖြစ်ပါတယ်။မြန်မာပြည်နဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနိုင်မှုလူအခွင့်ရေးကောင်စီအဖွဲ့ဝင်တွေရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးအစ်စ်ကကြိုးဆိုကြောင်းတနင်္လာနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီ39ချိန်ညီလာခံမှာပြောကြားလိုက်သလိုဒီစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်အောင်ကုလသမဂ္ဂထွေထွေညီလာခံကြီးကနေတင်ပြဖို့အတွက်လူအခွင့်ရေးကောင်စီကဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ပါလို့တိုက်တွန်းလိုက်ပါတယ်ပြည်စုံကတော့ဒေါက်ခင်မျိုးသက်ပြောပြမှာပါ
စက်တင်ဘာလ10ရက်နေ့မှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးတာဝန်ကိုစတင်ယူခဲ့တဲ့မီရှယ်ဘက်ရှလေးကသူ့ရဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာပထမဆုံးပြောကြားတဲ့မင်ကွန်းမှာမြန်မာအရေးကိုစိုးရိမ်မှုရှိကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကလည်းရိုဟင်ဂျာတွေကိုမောင်းထုတ်တယ်ဆိုတာနဲ့တခြားဖြစ်နိုင်ခြေရှိတဲ့ပြစ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တင်တဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးကလည်းစစ်ဆေးပိုင်ခွင့်ရှိတယ်လို့ကနဦးဆုံးဖြတ်ချက်ချခဲ့တာအတွက်ကြိုးဆိုကြောင်းပြောကြားခဲ့တယ်လို့နိုင်ငံတကာစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်ဖို့အတွက်ကုလလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့စူးစမ်းမှုကိုကြိုးဆိုကြောင်းအခုလိုပြောကြားပါတယ
် I also welcome efforts by member states at this council to establish an independent international mechanism for Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနိုင်မှုလူခွင့်ကောင်စီကဖွဲ့ဝင်တွေရဲ့စူးစမ်းနေမှုကိုကြိုဆိုပါတယ်။ဒါဟာနိုင်ငံတကာနဲ့ပြည်တွင်းတရားရုံးတွေမှာလွတ်လပ်ပြီးတရားမျှတစွာအမြန်ဆုံးကြားနာစီရင်နိုင်ဖို့နိုင်ငံတကာပြစ်မှုမြောက်တဲ့အထိပြည်တွင်းမှာအဆိုးရွားဆုံးကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ပြစ်မှုတွေအတွက်အချက်အလက်တွေစုဆောင်းဖို့ထိန်းသိမ်းဖို့နောက်အထောက်အထားတွေကိုစမ်းစစ်ဖို့ဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့အပေါ်မှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေစုံစမ်းဖို့အတွက်စက်တင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကျူးလွန်မှုတွေအတွက်စုံစမ်းမှုလှုပ်ဆောင်တာဟာ ICC ရှေ့နေချုပ်ပါတူဘန်ဆူရာရဲ့ရိုဟင်ဂျာတွေတစ်ဖက်နိုင်ငံကိုအတ္တမအပြောင်းရွှေ့ခံရတဲ့ဆိုတဲ့ဆွဆွဲချက်အတွက်ပနမစုံစမ်းစစ်ဆေးမှုလုပ်ရမှာအထောက်အကူပြုရရောက်တဲ့အပြင်အားဖြည့်ပေးရလဲရောက်တာမို့မြမရေးအတွက်အဆုတ်ပြုချက်တည်းရဲ့လူခွင့်ရေးကောင်စီကနေချမှတ်ပေးဖို့လဲတိုက်တွန်းခဲ့ပါတယ
် I urge the council to pass a resolution and refer the matter to the General Assembly for its endorsement so that such mechanism
လူခွင့်ရေးကောင်စီနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့တိုက်တွန်းပါတယ်မြမအရေးနဲ့ပတ်သက်ပြီးအထွေထွေညီလာခံကြီးရဲ့ထောက်ခံမှုရရှိစေဖို့လူခွင့်ရေးကောင်စီကတင်သွင်းပေးမှသာစုံစမ်းစစ်ဆေးရေးအဖွဲ့ကိုထူထောင်နိုင်မှာဖြစ်ပါတယ်
။မြန်မာစစ်ဘုတ်ချုပ်ကြီးတွေရဲ့ဆိုးရတဲ့လူခွင့်ချုပ်ဖောက်မှုကျူးလွန်တာတွေကိုအေးအေးယူနိုင်ရေးအတွက် ICC နိုင်ငံတကာတရားရုံးကိုတင်သွင်းခွင့်ရအောင်လူခွင့်ကောင်စီကအဆိုပြုချက်တည်းချမှတ်ပြီးအေးအေးယူဆောင်ရွက်ဖို့လိုအပ်တယ်လို့စီးရီးယားအေးဆောင်ရွက်တယ်လို့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းအဖွဲ့ဖွဲ့ပြီးစုံစမ်းဖို့လည်းလိုအပ်တယ်လို့နယူးယောက်အခြေစိုက် Human Rights Watch လူခွင့်အဖွဲ့ကြီးကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လူခွင့်ကောင်စီအနေနဲ့လူခွင့်ဆိုင်ရာမဟာမင်းကြီးရဲ့တိုက်တွန်းချက်အတိုင်းမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုချမှတ်ပေးမယ်လို့မျှော်လင့်ထားကြောင်းလူခွင့်အဖွဲ့က Brett Adams ကပြောပါတယ်
။ And Bashley made it clear that she agrees with Zaid that she also thinks that the situationis extremely serious and that it requires accountability and that accountability needs to be international and she said this also by
မနက်ငယ်ချင်းနေဟာတိတ်ကိုစိုးရနေပြီးတရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိဖို့အထူးလိုအပ်နေတယ်ဆိုတော့ကိုလူခွင့်မဟာမင်းကြီးဘတ်ရှ်လေးကိုယ်တိုင်လက်ခံထားတဲ့အကြောင်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ် လသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတင်သွင်းခဲ့တဲ့စီရင်ခံစားပါကြံပြုချက်တွေကိုသူထောက်ခံတဲ့အကြောင်းလည်းပြောခဲ့ပါတယ်။အဲဒါကြောင့်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်ပေးလိမ့်မယ်လို့ Human Rights Watch လူ့ခွင့်ရေးအဖွဲ့ကမျှော်လင့်ထားပါတယ်။ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတောင်းဆိုထားတဲ့တရားမျှတမှုနဲ့တာဝန်ခံမှုနဲ့တာဝန်ရှိဖို့မြန်မာနိုင်ငံမှာလူ့ခွင့်ကျူးလွန်ခဲ့သူတွေကိုတရားရုံးမှာတည်တည်ချာချာအရေးယူနိုင်တဲ့အခြေလက်တွေကိုရယူခွင့်ရှိတဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ရေးအတွက်အတည်ပြုပေးဖို့လူ့ခွင့်ကောင်စီကဆုံးဖြတ်ချက်တရက်ချမှတ်ပေးဖို့ပါ
မြန်မာနိုင်ငံရဲ့ရိုဟင်ဂျာမွတ်စလင်တွေနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးအနေနဲ့တရားဝင်စီရင်ပိုင်ခွင့်ရှိတယ်လို့အမှုမစစ်မီကြိုတင်ကြားလာတဲ့ ICC တရားသူကြီးအဖွဲ့အဖွဲ့ဝင်အများစုကဆုံးဖြတ်လိုက်ကြောင်းစက်တင်ဘာလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံ ICC ဖွဲ့ဖြစ်မြောက်ရေးအတွက်သဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက် ICC ဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်ဘဏ်ခွင့်မရှိဘူးလို့အစိုးရပြောခွင့်ရဥစော်ထေကပြောဆိုထားတယ်လို့ ICC ရှေ့နေချုပ်ဟာတစ်ဖက်တည်းကရတဲ့ backlight ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးလှုပ်ဆောင်တာဖြစ်ကြောင်းနဲ့မြန်မာအစိုးရကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်အချက်အလက်ရှာဖွေရေးအဖွဲ့မကြာခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေကလူ့ခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုဆိုးဆိုးဝါးဝါချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါရိုဟင်ဂျာတွေပေါ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနယ်ပေါ်မှာဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကတိုက်တွန်းထားတာဖြစ်ပါတယ်
။ဒေါခင်မျိုးသက်တင်ပြခဲ့တာပါ။အခုတခါနားဆင်ရမှာကရခိုင်အချုပ်အခြာအာဏာကျဆင်းခြင်းအောက်မေ့ဘွယ်အထိမ်းအမှတ်နေမှာဟောပြောခဲ့ကြတာတွေဟာဥပဒေနဲ့မညီညွတ်ဘူးဆိုပြီးပုံမှန်3ခုနဲ့တရားစွဲဆိုခံရတဲ့ဒေါက်တာအေးမောင်နဲ့စိုင်းဆရာဝေဟန်အောင်တို့ကိုစွဲချက်တင်ဖို့စစ်တွေ KI တရားရုံးကမနေ့ကဆုံးဖြတ်လိုက်ပါတယ်။ဒီအကြောင်းကိုဇော်ထက်ကပြောပြမှာပါ။
အခုနှစ်ဇန်နဝါရီ16ရက်ကလုပ်ခဲ့တဲ့ရခိုင်အထုပ်ချာအာဏာကျဆုံးခြင်း223နှစ်ပြည့်အောက်မေ့ဘွယ်ရဲ့အခမ်းအနားမှာနိုင်ငံတော်အကြီးအကဲပြက်စီရဲ့စကားတွေကိုထည့်သွင်းပြောဆိုခဲ့ရဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ခံထားရတဲ့အမ်းမျိုးနယ်ပြည်သူ့စွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စိုင်းဆရာဝင်းဟင်အောင်တို့ကိုစွဲချက်တင်ဖို့စစ်တွေခရိုင်တရားရုံးကဒီနေ့စက်တင်ဘာ10ရက်မှာဆုံးဖြတ်လိုက်ပါတယ်။သူတို့နှစ်ယောက်ကိုပြည်내ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနိုင်ငံတော်တပ်စာဖောက်ပြမှုပုံမှန်မှုရာဇသက်ကြီးပုံမှန် 122 ခါဝေးကားငယ်နိုင်ငံတော်အကြီးအကဲပြက်စီမှုရာဇသက်ကြီးပုံမှန် 905 ခါဝေးကားငယ်မတရားအသိအဥပဒေပုံမှန် 71 တို့နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့စစ်တွေခရိုင်တရားရုံးကမတရားအသိအဥပဒေကိုဖိရှော့ပေးခဲ့ပြီးဥပဒေနှစ်ခုနဲ့ပဲစွဲချက်တင်ဖို့ဆုံးဖြတ်လိုက်ပါတယ်။ကျန်တဲ့ပုံမှန်နှစ်ခုလုံးကလည်းရာဇသက်ကြီးပုံမှန်တွေပဲဖြစ်တဲ့အတွက်ဒီလိုကြပြိုင်တည်းအမှုဖွင့်တရားစွဲဆိုတာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့သူတို့အမှုကိုကင်တွယ်နေတဲ့စစ်တွေမျိုးကတရားလွှတ်တော်ရှိနေဦးကျော်ညွန့်မောင်ကအခုလိုပြောပါတယ
်။သူပြောတဲ့အရာကတခုမှအမှန်မဟုတ်ဘူးအကုန်လုံးအမှန်တည်းကြီးပဲ။တခုမှအပေါ်လုံးပါဘူး။ဒါအစွာစဉ်းစားပန်းကြီးစဉ်းစားသိသိနာတန်တာတွေတော့ဒီတန်းတူအခွင့်ပေးသိသိအဲ့ဒါတွေပဲသူတို့ပြောတာ။အင်္ဂတော်ကိုပုံကန်ချမ်းသာမယ်။တခိုင်ကိုတိချပင်နေဖြစ်လုံးမယ်ပါ냐အဲ့ဒါမဟုတ်ဘူး။နိုင်ငံသမားပြောတာနိုင်ငံသားပြောတာ။လက်ရှိအခြေအနေကိုပြောကြတာ။အစိုးရလူအစိုးရလုံးသိလုံးထိုက်တာကိုလုံးပြလို့ရအောင်သူဟောပြောတာပဲ။အဲ့ဒီဒီကတော့အဲ့လမ်းကြောင်းနဲ့ပဲသူခုခံရှင်းပါတော့။သူကဒီပုံမှန်ကုနာဆွေးကြတင်တာကလည်းကျွန်တော်တို့မှားတယ်ခင်ဗျာ။ကျူလေးမဆွေဆိုရဘူးပြည်တယ်နဲ့ပြေးရဘူးလို့တာမြင်ထားတယ်။နမူနဲ့ကျွန်တော်တို့ဆွေးကျဲတင်နေတဲ့အမိန့်ချတဲ့အခါမှာတော့ကျွန်တော်ဒီနမူနဲ့ကျွန်တော်တို့အမိန့်ချလို့မရဘူးဥပဒေရ
။လက်ရှိဆွေးကျဲတင်တဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဖြည့်ရှင်းချက်ပေးဖို့လိုရလို့ဒီနေ့တရားရုံးကိုရောက်လာခဲ့တဲ့ဒေါက်တာအေးမောင်ကမီဒီယာကိုပြောသွားပါဗျ။အဲ
့တော့ဖို့ဖို့နဲ့ပြောရင်ဗျာဟိုဟိုနိုင်ငံရေးအရနော်ခုနလိုကျွန်တော်တို့အဲ့လိုမျိုးပဲသုံးသပ်တယ်။အဲ့တော့ခုနပြောသလိုပို့ဆွေးကျဲတင်တဲ့ဆွေးကျဲကိုကျွန်တော်ပြန်ရှင်းရမှာပေါ့လေ။အဲ့တော့ကျွန်တော်တခုစိုးရင်နာကနိုင်ငံတော်သမ္မတကိုတင်တဲ့အမှုတွေမို့လို့ဥတိတ်၆တဲ့အမှုတွေမို့လို့ဥတိတ်၆ထားတဲ့အမှုတွေမို့လို့ဆွေးချက်တင်ရသလားအဲ့တော့ဆိုရင်လွတ်လပ်တဲ့တရားစီရင်ရေးပေါ်မှာတန်လျာလူထုကဝင်တော့မယ်အဲ့တော့ဗက်လိုက်မှုအင်းဆိုချင်တယ်လွတ်လပ်တဲ့တရားစီရင်ရေးဖြစ်စေချင်တယ်ဗက်လိုက်မှုဆိုတာအစိုးရကဆွေးတာမို့လို့နိုင်ငံတော်သမ္မတကြီးကိုတင်ရတဲ့အမှုမို့လို့ဟာလားအတင်းဆွေးချက်တင်တာမျိုးမဟုတ်ဘူးလို့ကျွန်တော်ဥပမာဆိုတာတော့ကျွန်တော်မလုပ်ခဲ့တဲ့လုပ်ငန်းကိုနိုင်လွတ်လုံးရှစ်ဆလုံးနဲ့တရားစီရင်အဲ့တော့ကတော့ကြီးကလမ်းဘက်ထိုးရုံးမယ်ဆိုရင်ထိုးပြမှာလားကျွန်တော်တို့ကမထိုးနိုင်ဘူးလား အဲ့ဒါလေးတွေကကျွန်တော်တို့နော်လူမှုအနေနဲ့ကျွန်တော်တို့နိုင်ငံသားတို့အနေနဲ့ပြန်လည်လုပ်ရမယ့်မိကွန်းတွေဖြစ်တယ်ဆိုတော့ကျွန်တော်ဟုတ်ကဲ့နော်နောက်မှဆုံးမယ်ကြာတင်းတင်းမှာ
နိုင်ငံတော်ပုံကမှုသစ္စာဖောက်ပြက်မှုပုံမှန်122အတွက်ပြစ်မှုကတည်ကြံဒါမှမဟုတ်ရင်တသက်သကြုံးအထိချမှတ်နိုင်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအတွက်ပုံမှန်905ခါဝေးကြတော့အမြင့်ဆုံးထောင်ဒဏ်2နှစ်ဖြစ်ပါတယ်
။ VOA သတင်းတော့ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။သုံးတော့ရှိမှာခင်ဗျာအမေရိကန်ပြည်ထောင်စုနယူးယောက်နဲ့ဗာဂျီးနီးယားမှာဖြစ်ခဲ့တဲ့ 9/11 အကြမ်းဖက်တိုက်ခိုက်မှုဟာအခုဆိုရင် 18 နှစ်ပြည့်လာပြီဖြစ်ပါတယ်။နယူးယောက်မြို့က 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူမြန်မာတဦးကတော့အဲ့ဒီဖြစ်ရကြောင်းဒီကနေ့ချိန်ထိစိတ်ထဲတုန်လှုပ်နေရစေပဲလို့ပြောပါတယ်။ကဘာဘောကဘယ်နေရာမှာမဆိုအကျန်းဖက်ဖြည့်ရှင်းမှုတွေကရလက်ကောင်းတွေထွက်ပေါ်စေမှာမဟုတ်ဘူးလို့လည်းဆိုပါတယ်ဒီအကြောင်းကိုဆက်လက်တင်ပြကြင်တာပါလွန်ခဲ့တဲ့18နှစ်တာကာလ2001ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအယ်ကိုင်ဒါအကျန်းဖက်သမားတွေဟာလေယာဉ်တွေကိုပြန်ပြီးဆွဲပြီးလေယာဉ်နှစင်းကနယူးယောက်မြို့ကအထက်ပေါင်း130ရှိတဲ့ World Trade Center မိုးမျော်တိုက်ကြီးကိုဝင်တိုက်ဖြိုချခဲ့ပါတယ်တတိယဒဇင်းက Washington DC မြို့နားကဗာဂျီးနီးယားပြည်နယ်အာလင်တန်မှာရှိတဲ့ပန်ဒဂွန်စစ်ဌာနချုပ်ကိုအသေးခံထိုးစင်းခဲ့တာပါစရုပ်ထလီယင်ကတော့ဝါရှင်တန်ဒီစီမြို့ကိုဦးတည်လာနေတော့ပန်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဘေးခရိုင်မှာပြတ်ကျသွားခဲ့ပါတယ်လူပေါင်း3000နီးပါးတိဆုံပြီးလူ6000လောက်ထိခိုက်ဒဏ်ရာရခဲ့တဲ့9/11မှာနယူးယောက်မြို့က World Trade Center ညီနောင်မိုးမျှော်တိုက်ကြီးကိုလေယာဉ်နှစင်းဝင်တိုက်ခဲ့တဲ့ဖြစ်ရပ်ကတော့အဆိုးရွားဆုံးဖြစ်ပါတယ်9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူကိုရွှေထွန်းကတော့အဲ့ဒီဖြစ်ရပ်ပြန်တွေ့တိုင်းဒီကနေ့အချိန်ထိတုံ့လှုပ်နေရသေးပဲလို့ဆိုပါတယ်
။အဲ့ဒီမနေ့7နှစ်လောက်ကျွန်တော်ရောက်သွားတဲ့အခါမှာတော့တော့တာဝါကအဲ့မှာပြီးတောင်နေပြီ။အဲ့မှာကျွန်တော်တို့ကဆိုင်ကနေခွက်ကြည့်တယ်။ခွက်ကြည့်လို့မနိုင်ဘဲတော့ပဲဆိုင်ကလုံသွားတယ်ပြောရပြောရကျွန်တော်တို့တော့တာဝါတိုက်မှတ်ကြရကျွန်တော်တို့ခေါင်းမတည့်တဲ့ဆက်လာ။အလေးရစည်းလာကြပြီလို့ကျွန်တော်တင်တော့အဲ့တော့တော်ပါဘူးမိလာနေတယ်ထင်တာပေါ့ဗျာအဲကြည့်တယ်ခေါင်းဝတ်တဲ့တယ်ဗျာအဲ့မှာ not our you don't ဆိုတဲ့ယူဟာအဲဒီမှာပဲကျွန်တော်တို့ဘာလုပ်ရမှာမသိဘူးဟိုပောက်ကွဲလွင့်စင်ပြီးတော့ကျွန်တော်တို့ဒီတဲ့ဟိုအပိုင်းစားလိုက်ကြတယ်ထိမှာဆိုတော့ကျွန်တော်တို့အဆောက်အဦးလည်းဝင်ပြေးဝင်ပြေးပြီးပုံနေကျွန်တော်တို့ဆောက်မှာပဲမှန်စားတွေကွဲပါလိမ့်ပြေဝုန်းဝုန်းတဲ့ဆောက်ကြီးကတုံလို့သိစိတ်မချဘူးဆိုတော့ကထွက်ပြေးတယ်အဲ့တော့မိခိုးလုံးနေရကျွန်တော်တို့အစားအသောက်လိမ့်ဝင်နေကျွန်တော်နေလို့မရဘူးလေတက်ကြည့်လို့လက်ကျက်လာတယ်တကယ်ပါပဲစစ်ဖြစ်နေသလိုအဲ့ဒါထွက်ပြေးထွက်ပြေးတဲ့အခါတော့ဒီကစက်ကလေးလမ်းကြောကြောတော့အကွင့်ရှင်လေးရောက်တော့ဟိုဘယ်လိုပြောမှတော့မသိဘူးပေါ့ဗျာခြေပြက်လက်ပြက်တွေလင်းဘွားအစိပိုင်းနေတာအဲ့ဒီမှာအကုန်လုံးဘယ်လိုမှမြင်စရာလည်းမကောင်းဘူးပေါ့ဗျာအဲ့တချို့ဖြတ်သွားတဲ့မိန်းမတွေဆိုထိုင်ကုန်နေပဲသွားတော့သွားကျွန်တော်ကတော့ကြီးတာပေါ့ဗျာကြီးတော့လူတွေလည်းအများကြီးဆိုဟိုတို့ဒီတို့နဲ့အဲ့ဒါနဲ့ကိုယ့်ဟာကိုယ်ပဲအဲ့တော့လွတ်မြောက်လွတ်မြောက်ကြောင်ကြံစီရောမြို့ကြစီပဲပြေးပါပဲဆိုဒီဘက်ကိုကူးမဲ့တင်ဘောပေါ့အဲ့ဘက်ကိုဆက်ပြေးတော့တယ်အဲ့ထွက်ပြေးလို့အဲ့ပါတယ်မရောက်သေးဘူးကျွန်တော်တို့ဒီနော့တာဝါရောက်ဝိုးဆိုပြိုကြတာပြိုကြတာတယောက်နဲ့တယောက်ဒီနှစ်ပေသုံးပေလောက်တော့သိပ်မမြင်ရတော့ဘူးအဲ့လောက်ဆိုးသွားတယ်အဲ့ဒီဖြစ်ဖြစ်ကတော့အခုပြောရတော့မှသိတဲ့မကောင်းလို့ကိုကျွန်တော်တရားဝန်နဲ့တွေ့တော့ပြောတော့ငါလို့အဲ့လိုမျိုးတစ်ခုဖြစ်ရင်ငါမှခံစားရတယ်လို့နှလုံးကုန်မြန်လာတာ
ကိုရှိထွန်းဟာအဲ့ဒီအချိန်တုန်းက World Trade Center အဆောက်အုံနဲ့မလှမ်းမကမ်းမှာရှိတဲ့တိုက်မြင့်ကြီးမှာစူရှိဆိုင်ဖွင့်ထားသူဖြစ်ပါတယ်ဒီလိုဘာသာရေးအစွန်းရောက်တဲ့အကြမ်းဖက်ဖြည့်ရှင်းမှုတွေကရလကောင်းတွေကိုရရှိစေမှာမဟုတ်ဘူးလို့သူကဆိုပါတယ
်ဘာသာရေးအစွန်းရောက်သူကကျွန်တော်ကတော့မကြိုက်ပါဘူးဘယ်ဘာသာဖြစ်ဖြစ်ဗုဒ္ဓဘာသာနဲ့အစွန်းရောက်ရင်မကောင်းဘူးခရစ်ယာန်နဲ့အစွန်းရောက်ရင်မကောင်းဘူးမွတ်စလင်နဲ့အစွန်းရောက်ရင်မကောင်းဘူးအဲ့လိုပဲပြောကြည့်ပါတယ်ဒီလိုအစွန်းရောက်တဲ့ကြောင့်လူတွေကအမျိုးမျိုးဒုက္ခလူသားတွေဒုက္ခရောက်တာလေကျွန်တော်အတွေ့အကြုံကတော့ဒီလိုကြောက်ခဲ့ကြည့်လို့အဲ့လိုကိစ္စတွေကတော့ဘယ်တော့မှတော့ငြိမ်းချမဲ့လို့တော့မထင်ပါဘူးအကောင်းဆုံးနည်းကတော့ဟိုစစ်စာဟိုညှိနှိုင်းချေချင်းတဲ့အဖြစ်ရလာပဲအဲ့လိုမျိုးပဲကျွန်တော်တော့ဟိုလူလာပါတယ
် 9/11 ကြံဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့ World Trade Center ဟာနယူးယောက်မြို့လူစီကားလွန်းနဲ့မန်ဟန်တန်အရက်မှာရှိတာပါအကြံဖက်တိုက်ခိုက်မှုကြောင့်ပြိုပြက်သွားခဲ့တဲ့မိုးမျော်တိုက်ကြီးနားတဝိုက်မှာအခုတော့အဆောက်အုံတစ်တင်နဲ့ပြန်လည်စီကားနေပြီးအဲ့ဒီမှာရှိခဲ့တဲ့ World Trade Center မြေအောက်ဘူတာကိုလည်းဒီစက်တင်ဘာလဆန်းမှာပြန်ဖွင့်နိုင်ခဲ့ပါတယ်။ 9/11 တုန်းကစတုထမြောက်ပြန်ပြီးဆွဲလီရင်ပြတ်ချခဲ့တဲ့ပန်ဆယ်ဗီးနီးယားပြည်နယ်ရှန့်ဗေးခရိုင်မှာကျင်းပမဲ့ 9/11 18နှစ်ပြည့်အထိမ်းအမှတ်ခန်းနာဦးတော့သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်တက်ရောက်မယ်လို့ကြေညာထားပါတယ်။သမ္မတအင်ဂျူရောကတော့စက်တင်ဘာ9ရက်ကနေ9ရက်နေ့ထိကို 9/11 မှာတည်ဆုံခဲ့သူတွေအတွက်စုတောင်းပေးဖို့နဲ့အောင်မေဝယ်နေ့အဖြစ်ကြေညာခဲ့ပြီးဒီဖြစ်ရပ်ကတိုင်းပြည်ရဲ့ကံကြမ္မာကိုစမ်းသပ်ခဲ့တာဖြစ်ကြောင်းနဲ့ အမေရိကန်နိုင်ငံသားတွေရဲ့အင်အားနဲ့ခန္ဓာရည်ဟာဘယ်တော့မှပြပြဖို့ဖြစ်သွားမှာမဟုတ်ဘူးလို့သမ္မတအင်ဗျူရောကကြေညာချက်မှာရေးထားပါတယ်ခင်ဗျာ ယူအမေရိကန်အသံကအင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်တဲ့ဘုတ်ကိုတင်ဆက်ကြပါတယ်အမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေအာဖဂန်နစ္စတန်နိုင်ငံမှာစစ်မှန်ဆန်ရာပြစ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းစစ်ဆေးဖို့ ICC ရှေ့နေရဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချလိုက်ပါတယ်ICC အဖွဲ့နဲ့ဘယ်လိုနည်းနဲ့မှလက်တွဲဆောင်ရွက်သွားမှာမဟုတ်ဘူးလို့လည်းအမေရိကန်ကတုံ့ပြန်ပါတယ်ဒီအကြောင်းကိုကိုကျော်လွင်ကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကလျှို့ဝှက်ထိန်းသိမ်းရေးစခန်းတွေမှာ2003ခုနှစ်နဲ့2004ခုနှစ်အကြားအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေရဲ့စစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်ပြီး ICC ကနေပြီးတော့စုံစမ်းစစ်ဆေးဖို့ ICC ရဲ့တရားလိုရှင်းနေဖတူဘန်ဆူတာကတောင်းဆိုထားတာပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တန်ကတော့ကျူးကျော်ရန်စားတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီး ICC ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေဟာပြည့်ပြည့်တသားမရှိတဲ့အပြင်အဓိပ္ပာယ်တွေအမျိုးမျိုးကောက်ယူလို့ရနိုင်တယ်လို့ဆိုပါတယ်အမေရိကန်ကို ICC ကစုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်အမေရိကန်ရဲ့လက်တုံ့ပြန်မှုနဲ့လည်းရင်ဆိုင်ရမယ်လို့လည်းလူမျိုးရေးအကြံပေးဂျွန်ဘော်တန်ကသတိပေးလိုက်ပါတယ
် I want to deliver a clear and unambiguous message on behalf of the president of the United States
American သမ္မတရဲ့ကိုယ်စားကျွန်တော်ရှင်းရှင်းလင်းလင်းနဲ့ပြပြတတပြောလိုပါတယ် American ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့ဒီတရားမဝင်တဲ့ခုံရုံးကနေပြီး American ရဲ့မဟာမိတ်တွေကိုမတရားသဖြင့်တရားစီရင်မဲ့အရေးကနေအကာအကွယ်ပေးဖို့လိုအပ်တာမှန်သမျှကို American ပြည်ထောင်စုကအကုန်လုပ်သွားမှာပါကျွန်တော်တို့ဟာ ICC နဲ့ပူးပေါင်းလှုပ်ဆောင်မှုတွေလုပ်မှာမဟုတ်ပါဘူး ICC ကိုလည်းကျွန်တော်တို့ဘာမှထောက်ပံ့ကူညီမှာမဟုတ်ပါဘူးICC နဲ့ကျွန်တော်တို့ပတ်သက်မှာမဟုတ်ပါဘူ
း ICC နိုင်ငံတကာပြစ်မှုခုံရုံးဟာ2002ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုနဲ့စစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေကိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့စုံစမ်းစစ်ဆေးပြီးတော့ဖော်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းခဲ့တာပါ ICC ဖွဲ့ပြည်မြောက်ရေးသဘောတူလက်မှတ်ရေးထိုးတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုမပါဝင်ပါဘူးအာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့စီးရေးလှုပ်ဆောင်မှုတွေကို ICC ကသာစုံစမ်းစစ်ဆေးတာတွေလုပ်မယ်ဆိုရင် ICC ဖွဲ့ကတရားသူကြီးတွေနဲ့ရှေ့နေတွေကိုအမေရိကန်ပြည်ထောင်စုထဲကိုအဝင်မခံမဲ့ဗီဇာတွေကိုပိတ်ပင်မဲ့အမေရိကန်မှာရှိသမျှသူတို့ရဲ့ဘဏ္ဍာငွေကြေးတွေကိုလည်းချိတ်ပိတ်လိုက်မယ်အပြင်သူတို့ကိုအမေရိကန်တရားရုံးတွေကနေပြီးတော့တရားစီရင်ဖို့ကိုလည်းလှုံ့ဆော်သွားမယ်လို့အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူမျိုးရေးကြံပေးဂျွန်ဘော်တန်ကပြောပါတယ် ICC တရားရုံးဟာအမေရိကန်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိမ့်ချောက်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့ဒီအဖွဲ့ဟာတာဝန်ယူမှုနဲ့တာဝန်ခံမှုတွေလည်းသိပ်ပြီးတော့ရှိတဲ့အဖွဲ့အစည်းတစ်ခုမဟုတ်ဘူးလို့လည်းဂျွန်ဘော်တန်ကပြောပါတယ်အမေရိကန်တပ်ဖွဲ့တွေရဲ့အာဖဂန်နစ္စတန်နိုင်ငံကလုပ်ရတဲ့ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုထားတဲ့ ICC ရဲ့တရားလိုရှေ့နေဖတူဘန်ဆူတာဟာဂမ်ဘီယာနိုင်ငံသူဖြစ်ပါတယ်သူကအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့လုပ်ရတဲ့တွေမှာတာလီဘန်နဲ့ဆက်ဆက်နေတဲ့ဟာကနီကွန်ရဲ့အပြင်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုပါစုံစမ်းစစ်ဆေးဖို့တောင်းဆိုထားတာပါအမေရိကန်က ICC နဲ့ပတ်သက်မှာမဟုတ်ဘူးဆိုတဲ့တုံ့ပြန်ချက်ကို Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင့်အဖွဲ့ရဲ့ရရှိသူဖြစ်တဲ့အဒိုတီအကော်ဝီကတော့ချက်ချင်းပဲအပြစ်တင်ရှုတ်ချပါတယ် ICC အဖွဲ့ရဲ့တရားဝင်တည်ရှိမှုကိုအမေရိကန်ကကန့်ကွက်တယ်ဆိုတာနိုင်ငံတကာဥပဒေအောက်မှာပြစ်မှုကျူးလွန်ခံခဲ့ကြရတဲ့တန်းနဲ့ချီတဲ့လူတွေကိုတိုက်ခတ်လိုက်တာပဲလို့သူကဆိုပါတယ
်အမေရိကန်အစိုးရနဲ့ ICC ကြားတင်းမာမှုအခြေအနေကိုခုကြောင်လွင်ပြောပြခဲ့တာပါမကြာခင်တင်ဆက်မဲ့ VOA ရဲ့အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍသုတဆုံလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်190တို့ကမှတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းအင်္ဂလိပ်သင်ကန်းစာသုဒ္ဓဆုံးလင်အမေရိကန်တခွင်နဲ့အတူစီးဝါးရေးကဏ္ဍတင်ဆက်တဲ့ကံမှာတော့
သမုဒ္ဒရာနဲ့အရင်ကနေကအနေပြီးတော့ရှော့ချပြီးတော့ဟိုဘာလို့ organic site ကိုပြင်လာရတယ်အကုန်ပြင်လာ
မြမလေယာကဏ္ဍနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့စီးဝါးရေးကဏ္ဍကိုနောက်ပိုင်းနားဆင်ရပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါအရိဒါခေါင်းကြီးတွေကိုမူရင်းအာပေါ်မပြတ်ဒေါ်လှလှတန်းကစူးစီးတင်ပြထားပါတယ်
။ပထမဦးဆုံးအနေနဲ့ Asia Times သတင်းစာမှာမြန်မာစစ်ကောင်းဆောင်ဟာနိုင်ငံရေးသနတ်ပြည်ကွင်းထဲရောက်နေပြီဆိုတဲ့ခေါင်းကြီးနှစ်ဘတ်ဒလင်နာရဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဩဂုတ်လ29ရက်နေ့ဟာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဘဝရည်မှန်းချက်အပေါ်မှာရောတက်ရှိထမ်းဆောင်နေတဲ့ရာထူးမှာပါအဆိုးဆုံးနေလို့ဆိုရမှာပါကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်းဆောင်6ဦးတို့ကိုရခိုင်ပြည်နယ်မှာမွတ်စလင်ရိုဟင်ဂျာ8သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးစေခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေနဲ့ ICC နိုင်ငံတကာတရားရုံးကစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်တယ်လို့အဲ့ဒီနေ့မှာပဲအမေရိကန်ဆိုရှယ်မီဒီယာကြီးဖြစ်တဲ့ Facebook ကလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဝင်စစ်ဘက်နဲ့ဆက်ဆက်နေတဲ့ Facebook account 18ခု Instagram နဲ့ Facebook စာမျက်နှာ52ခုတို့ကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒါအပြင် September 6ရက်နေ့ကလည်း ICC နိုင်ငံကတရားရုံးရဲ့အမှုမစစ်မီကြိုတင်ကြားနာတဲ့တရားရုံးအဖွဲ့ကြီးကလည်းမြန်မာနိုင်ငံကရူဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဖြစ်ရကိုတရားရုံးနေနဲ့စစ်ဆေးကြားနာခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တကယ်တော့ Facebook မှာအပိတ်ခံရမှုဟာလူဦးရေ53တန်းနဲ့18တန်းက Facebook သုံးရတဲ့မြန်မာနိုင်ငံမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ Social Media ဆက်သွယ်မှုမှာအထိနာစီခဲ့တာဖြစ်ပါတယ်။ခုလိုကုလသမဂ္ဂစင်ခါစာနဲ့ Facebook တို့ရဲ့တနေ့နဲ့နှစ်ချက်အလဲထိုးခံရတာကြောင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နေနဲ့စစ်တပ်ကအနာယူပြီး2020ရွေးကောက်ပွဲမှာသမ္မတဖြစ်နိုင်ရေးရည်မှန်းတဲ့နိုင်ငံရေးမျှော်မှန်းချက်ကိုထိခိုက်စေတာဖြစ်ပါတယ်။ ICC ခုံရုံးနေနဲ့လက်ရှိမှာပြည်တံကိုတရားဝင်ချမှတ်နိုင်ခြင်းမရှိသေးပေမဲ့လို့လေမြန်မာစစ်ကောင်းဆောင်ရဲ့အမိကတော့ ICC ကြောင့်မဲဆက်ထင်ခဲ့တာတော့မှန်ဖြစ်ပါတယ်။မြန်မာနိုင်ငံဟာ1998 Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တော့သူနဲ့အတူတခြားတပ်မှုတွေကိုတရားရုံးမှာစစ်ဆေးခံဖို့လွှဲပြောင်းပေးအပ်ဖို့မလိုပေမဲ့လေတကယ်လို့တရားရုံးမြက်ွယ်မှာစီရင်ချက်ချခံရရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နေနဲ့နိုင်ငံတကာခီးစဉ်တွေထွက်ရမှာခြေကျုပ်မိသွားနိုင်ပါတယ်။မလာ2011ကစလို့တပ်ချုပ်ရာထူးနဲ့သူဟာနိုင်ငံပေါင်း23နိုင်ငံတို့ကိုခီးစဉ်ပေါင်း46ကြိမ်ထွက်ခဲ့တာလည်းဖြစ်ပါတယ်။တခါမြန်မာနိုင်ငံရဲ့မဟာဗျူဟာကြတဲ့မိတ်ဆွေတွေဖြစ်တဲ့တရုတ်ရုရှားအိန္ဒိယအစ္စရေးထိုင်းနဲ့စင်ကာပူတို့က Rome Statute ကိုလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လို့လေလက်မှတ်ရေးထိုးထားတဲ့အနောက်နိုင်ငံတွေကိုသူသွားခဲ့ရင်တော့အဖမ်းခံရမယ်အန္တရာယ်ရှိတာဖြစ်ပါတယ်။တေချာတဲ့အချက်တစ်ခုကတော့ပကြာတိမီကနိုင်ငံတကာဖြစ်ရတွေကြောင့်စစ်ကောင်းဆောင်ပိုင်းအတော်လေးတုံ့လှုပ်ခဲ့ကြတာဖြစ်ပြီး2020ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲအပြီးမှာဘယ်လိုဆက်အာဏာကိုထိန်းချုပ်သွားနိုင်မလဲဆိုတာကိုကျိုတင်အကွက်ချကြံစီနေမဲ့အလားလာပဲဖြစ်ပါကြောင်းဆောင်းပါရှင်ဘတ်လလင်နာကရေးသားထားပါတယ်ဆက်လက်ပြီး travel guide ကမြန်မာနိုင်ငံခီးသွွားလုပ်ငန်းကိုသိမ်းမောက်ကြောင်းကြီးညာလိုက်ပြီးတဲ့နောက်တခြားခီးသွွားအဖွဲ့တွေကရောလိုက်လို့ကြမှာလားဆိုတဲ့ဗြိတိနိုင်ငံထုတ် The Telegraph သတင်းစာကြီးရဲ့ရေးသားချက်ကနေကောက်နှုတ်တင်ပြလိုပါတယ် travel fish ကဘာလျက်ခီးသွွားလုပ်ငန်းမတည်သူ Stuart McDonald ကပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနှိပ်ကွပ်မှုအပြင်နိုင်ငံတော်တစ္ဆာဖောက်မှုဥပဒေနဲ့ထောင်တန်းခုနှစ်စီရင်ချက်ချခံရတဲ့ရိုက်ဒါသတင်းတောက်ကိုဝါလုံးနဲ့ကိုချော်စိုးဦးတို့သတင်းကြားရတော့သူ့ရဲ့ဆုံးဖြတ်ချက်ကိုပို့ပြီးခိုင်မာစေတဲ့အကြောင်းရေးသားထားပါတယ်။ဒါကြောင့်လည်း Travel Fish website ကဆင်ရတဲ့မြန်မာနိုင်ငံမှာဟိုတယ်အခန်းငါးကငွေအလုံးကိုအဲ့ဒီသတင်းတောက်နှစ်ဦးရဲ့မိသားစုကိုလှူဒါန်းမှဖြစ်တဲ့အကြောင်းပြောထားပါတယ်။ Lungere nga nega democracy a pian red we jow ate kea muha, kuro pia pong kanya bi, kuso travel fisha, yamananga ne patelu, tuye kidwa jonyama, sangan tare jone yita tavare. Dabimelu, stubborn mule travel, kidwa lunga ye, nyunjae mu, lady pleasant scarro, kidwa lunga, the big mouth dago, the bomb to babu. Teacher Lochinha, Leshi, Nangae, Kinjingu, Bobi, Twinette, Bosamzida, Pitelu, Duga Suvari, Kabale, Kidwa, Dwijau, Machi Sine, Chile, Kida, Dedadi, Dre, Wingwego, Bo Yazi, Debian, Pedringa, Tingule, Bo Tizidelu, Yita Tavarishim.
Kabami, the Arima, Popiani, De, Nemavi Sanya, Johnnygo, Dolorada, Jopiagava, Kudo, Mirigan, Iviento, English, Tingazago, Dolorada, Nabe, Bochama, Pibari.
Idiom at
pull a fast one.
Pipari, Salum Banga, B U L L, Bulga Sweda, A, Deku, F A S D, Faska, Lena, Miana, W O N E, Wanga, Deku, Suro, Limianet, the Kukugo, Lopu, Josare, Lo, Debe Yabare. Idiom Sure, the White Debe Garo, Fast One, Lo, Sui, Nipu, Lame Napu, Josare, Lo, Debe Yabare. Dajau, to pull a fast one, idiom debegaro, lame nyabu, nipu, lezabu, juzarahu, sulubare. Didone badelu, Josh Gubire umago, na sinjijayao.
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
Dugo champagne ye, chowbling webu, geno pesan, be like de. Have you met Duga Chinogu Nyapi, a poza wine chopling who will be getting little, Debe Yabari? Umago, not a cow, Nasinjaya.
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
Dudabago, Limbo, Nyabu, Lebiabu, Josare, Sui, Bellu, Piomele.
Try to pull a fast one.
Lupiolu Yabari. Eragaro, Dinimnetwe, Timpia Gede, idiom atome pipari.
American idiando, English thing as I go, view em and a canaima, dolata, Timpia pinna pipari, kudo, see why you can up pipari. The morning ama, Lea save you, chicken, kimmy, some mooning and pit all. See why you lunga shiniga, why one, sinla, loose on jabu, ogula, and a secundianiga. စီဝိုင်းလုပ်ငန်းရှင်နေနဲ့နေပြီးတော့မှတွေ့ဆုံစဉ်အတွင်းနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တောင်းဆန်းစုကြီးတိုက်တွန်းခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရလေယာဉ်စိုက်ပျိုးရေးကဏ္ဍမှာစစ်မှုရန်ရည်အနေနဲ့ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဘာတွေလိုအပ်နေတယ်လဲဆိုတာကိုဒီသတင်းပိုက်ရဲ့စီဝိုင်းကဏ္ဍမှာကိုစောဝင်းလိုင်းတင်ပြထားပါတယ်။
မနက်ကခုချိန်ထိလေယာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အပြင်ပြည်သူလူထုခုနှစ်ဆယ်ရာခိုင်နှုန်းလောက်ဟာလဲခြေလက်တောရွာမှာနေထိုင်နေကြကြောင်းဒါကြောင့်လေယာစိုက်ပျိုးရေးကိုအခြေခံတဲ့စစ်မှုနိုင်ငံဖြစ်လာအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကဝိုင်းဝန်းစဉ်းစားပြီးဒီကဏ္ဍမှာပုံမှန်ရင်းနှီးမြှုပ်နှံပေးကြဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မ နယူးဇီလန်တို့ဒီလိုဟာမျိုးအဲ့လိုမဥမတည်သင့်ဘူးလားဆိုတော့ကျွန်မလေးလေးနဲ့နဲ့အားလုံးဝိုင်းပြီးတော့စဉ်းစားစီချင်ပါတယ်။အဲ့ဒီလိုလုပ်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်ကြီးတွေကအစတည်းကစီမံကိန်းချပြီးတော့လိုရပါလိမ့်မယ်။ဒီလေယာဆိုင်ပြိုးရေးတိုးတက်မှုနဲ့ဆက်မှုကန္တာဆိုတိုးတက်မှုဘယ်လိုချိတ်ဆက်ပြီးတော့လုပ်မလဲ။အဲ့ဒီကနေပြီးတော့စီးပွားရေးအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားစီချင်ပါတယ်။ဥပမာဆိုရင်ကျမတို့ကနေပြီးတော့ကျမတို့လေယာထွက်ကုန်ပစ္စည်းတွေ60ရာခိုင်နှုန်းဟာရိတ်ပြီးမှရိတ်သိမ်းပြီးမှပျောက်ဆုံးရတယ်ဆိုတာဒါတော့အများသိမဲ့ကိင္ကနာလေးတစ်ခုဖြစ်ပါတယ်။အဲ့ဒီလိုပျောက်ဆုံးရတဲ့အကြောင်းကတော့ကျမတို့တူလောင်တဲ့စနစ်မကောင်းလို့အချောက်တွေ့အောင်လုပ်တဲ့ဒီစနစ်တွေကအားနည်းလို့ဒါကြောင့်မလို့ပျက်စီးရတာပါ။အဲ့တော့ဒီဟာတွေမပျက်စီးမှုမဖြစ်အောင်လို့စီးပွားရေးဘက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေကျမစီးပွားရေးဘက်ကလည်းဟိုအကျိုးများရှိစေချင်တယ်နော်။အဲ့တော့ ကိုယ်အတွက်လည်းစီးပွားရေးအရာအကျိုးများရှိအောင်လို့တောင်သူလေသမားတွေအတွက်လည်းမလိုအပ်ဖက်နဲ့ဆုံးရှုံးမှုတွေမရှိအောင်လို့အဲ့ဒီပုံမှာအခြေခံပြီးတော့ကျမတို့နိုင်ငံနဲ့တိုးတက်နိုင်အောင်လို့ဆိုပြီးတော့ဘယ်လိုဝိုင်းဝန်းပြီးတော့ကွန်ချိတ်ဆက်လှုပ်ဆောင်ကြမလဲဆိုတာကိုလည်းစဉ်းစားပေးစီချင်ပါတယ်အရင်တုန်းကဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေမရှိခဲ့ပါဘူးဒီလေယာစောက်ပြေးစိုက်ပြေးရေးမှာအခြေခံပြီးတော့ဒီအဲဒီပိုင်းလုပ်ငန်းရှင်ကြီးများဟာရင်းနှီးမြုပ်နှံခြင်းအပြင်ကျမတို့ရဲ့လေယာဂန္ဓာကိုစက်မှုတိုးတက်ရေးဂန္ဓာနဲ့ချိတ်ဆက်ဖို့အစီအစဉ်တွေဆိုတာအရင်တော့အကောင့်ထည့်ဖို့ရမရှိခဲ့ပါဘူး။ဒါပေမဲ့လည်းအခုအချိန်မှာဒီလိုစဉ်းစားပြီးတော့အကောင့်ထည့်ဖို့ပေးစီချင်ပါတယ
်။ဩဂုတ်လ29ရက်နေ့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှားရှားပါးပါးတွေ့ဆုံမှုအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံကိုဥတီသွားရေးဆိုတဲ့လမ်းစဉ်ဟာမြန်မာနိုင်ငံမှာအခုမှစတင်တဲ့တွေးခေါ်မှုမျိုးမဟုတ်ပါဘူး။အရင်ဥနေဝင်ဥဆောင်တဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်မှာလက်မှုလေယာမှာဆက်မှုလေယာတို့ဆိုတဲ့ခေါင်းစဉ်နဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့ဆက်မှုနိုင်ငံတော်စီကိုဥတီသွားဖို့နိုင်ငံရေးစီးပွားရေးဆောင်ဖို့အဖြစ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြိုးပမ်းဆောင်ရွက်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမြန်မာနိုင်ငံကတောင်သူအတော်များများဟာစိုက်ပျိုးရေးနဲ့ရေးသိမ်းရေးကဏ္ဍတွေအပါအဝင်ဆက်ရန်းတရားတွေကိုတွင်းတွင်းကြဲကြဲအသုံးပြုလာနေကြပြီဖြစ်ပါတယ်ဒါပေမဲ့စက်တွေကိုအသုံးပြုတိုင်းဆက်မှုလေယာလို့မခေါ်ဆိုနိုင်ကြောင်းရန်ကုန်တိုင်းဒေသကြီးအတွင်းဧက150လောက်စိုက်ပျိုးရေးလုပ်ကိုင်နေတဲ့လက်ပိုင်ရှင်တဦးဖြစ်သူဒေါ်စင်မာကျော်ကပြောပါတယ်
။စက်တဲ့နယ်လုပ်ကိုင်နဲ့စက်မှုနေရာကိုဟိုနဲ့ပြောင်းသွားတယ်လို့ပြောလို့ရမလား။ဒါနဲ့ဒီကစားလူတွေအသိဉာဏ်နဲ့ဘဝတုဒ္ဒကိုအမြဲတည်းတည်းဒါလို့ထင်တာပဲ။ဒါပေမဲ့ဒီကစက်တဲ့နယ်လုပ်လိုက်တဲ့စက်တဲ့နယ်လုပ်လို့ချင်းတချို့နေရာကရေးရပြက်စီးရတယ်ဒါတော့ဖြစ်ကုန်တယ်လေ။ဒီဟာကိုတောင်းပြီးရင်ဒီရရဲ့ဆိုင်အဆက်ကိုတော့ဘယ်လိုပြန်ပြီးဖြေရမလဲဆိုတာပဲပြန်ပြီးတော့ဘူးဖြေရလို့အဲ့လိုလုပ်ဖြစ်လာ
ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံကြီးဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့အတူမနစ်ကအမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ရခဲ့သူဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းအမေရိကန်လက်သမားတွေရဲ့ဆက်ရန်တရားအသုံးပြုပုံနဲ့အဲ့ဒီဆက်ရန်တရားတွေရဲ့ဘေးထွက်ဆိုးကျိုးတွေကိုပါလေ့လာခွင့်ရခဲ့တာပါ။ဒါ
တော့ကိုတာပြီးအဲ့ဒီမှာလေ့လာကြတာဆိုသူတို့လည်းဟိုဆက်ကြည့်ရတဲ့လုပ်လို့ဒီဆိုရင်ဆက်မလာဘူးဒီစေးတွေဖြန်းနေဆက်ကြည့်ရတဲ့အမေလောက်တယ်ဆိုပြီးလုံလိုက်တော့ဒီစီမှာဟိုဒီနဲ့ပြက်စီမှုတွေရှိရဲ့ရေပြက်စီမှုတွေရှိပါတယ်။ပြက်စီမှုတွေရှိလိုက်တော့ကိုသူကနေပြီးသမူလေရအရင်ကနေကနေပြီးတော့ရှော့ချပြီးတော့ဟိုဘာဒီ organic site ကိုပြင်လာတယ်အကုန်ပြင်လာတယ်ဒီမှာဒီမှာအိုက်လောက်ကြီးပြဆင်းမှုတော့ဒါလည်းကြည့်ပြဆင်းမှုကဟိုတအားရှိသေးရမျိုးမဟုတ်ဘူးပေါ့နော်ဟောပါလေအချမ်းအပြန်ထိနေတဲ့အချိန်ကိုကိုယ့်ဒီမဲ့ချမ်းတော့ဘလို့ပြန်လုပ်ချင်ရမယ်ဒီဥစ္စာမျိုးတော့ကိုပြီးပြန်ပြီးတော့ပြန်လုပ်ချင်တော့ပုံပြီးအချင်းချင်းနဲ့လုပ်အောင်လေဟိုသမူကတော့မတုံးလို့တော့မရဘူးတုံးတာတော့တုံးရပါပဲအဲ့ဒီတုံးတဲ့အပေါ်မှာဖြစ်နေတဲ့ဥစ္စာပေါ်ပါဘူးဟိုအရင်ကလူမျိုးပြရကဒါကနေပြောရင်စိတ်ကြီးကြီးကြီးပြည့်စည်တာမျိုးမဟုတ်ဘူးပြည့်စည်တာမျိုးမဟုတ်တဲ့ဥစ္စာပေါ်မှာဟိုလိုက်ပြီးထင်းထင်းချင်းချင်းနဲ့ဘလို့လောက်ချင်တော့ဘလို့ဆိုတဲ့ဟာကိုဟိုထင်းသိနေတဲ့ပိုကောင်းမလို့အောင်မလားဒီသူများပြန်ပြီး reverse လည်းနေတဲ့အချိန်မှာကိုကသူ့နောက်ကိုအမိပြန်လိုက်တာတဲ့ကိုကနေရှေ့ရနေပြီးပြန်ပြီးသွားမယ်ဆိုရင်ဟိုရှေ့ပြန်ရောက်မယ်လို့အောင်မလား
73စီဈေးတွေအဆမတန်တက်နေတဲ့လက်ရှိအခြေအနေမျိုးမှာဆက်ရန်တရားကိုအားကိုးနေရတဲ့လက်သမားတွေအထိနာရတဲ့အဖြစ်ကိုလည်းဒေါ်စင်မာကျော်ကအခုလိုရှင်းပြပါတယ
်။ဟိုကိုယ်ကျန်စီဈေးတွေတအားတက်ကိုအကမိုင်းဝေစာရထောင်ထားတဲ့လူတွေအကကမိုင်းနေနေရကြရဲ့ရကြရင်အရင်ကတည်းကဟိုဈေးတောင်းလုံးနဲ့ချိန်နိုင်တယ်။ကိုယ်ကျန်စီဈေးကအဆမတန်ဖြစ်လာတဲ့အခါကျတော့ဟိုအဲ့ဒီဟာကို၄တောင်းလုံးနဲ့ချိန်နိုင်တယ်မချိန်နိုင်ဘူးလည်းတောင်းလို့မရဘူး။အလားရဲ့တဲ့ဆက်တည်းရဲ့ဆရာဘက်ပစ္စည်းတွေလည်းမကြောက်ဟိုကုန်ကြမ်းစရိတ်တွေအများကြီးပိုလာအောင်မယ်ဆိုတော့
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကအခြေခံဆဲနိုင်ငံဖြစ်တာကြောင့်လေယာကဏ္ဍဖွံ့ဖြိုးတိုးတက်ရင်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်အောင်ဦးဆောင်မှုပေးနိုင်မှာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံကလက်သမားတွေဟာမျိုးစဘာကအစနှိပညာပိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေကြရတဲ့အပြင်ထွက်လာတဲ့ကောက်ပဲသဏ္ဍာန်တွေကိုလည်းဈေးနှင်ခံရတာတွေနဲ့ရင်ဆိုင်နေကြရဆဲပါနိုင်ငံတော်ကစဘာရောင်းချတဲ့နေရာမှာအခြေခံဈေးနှုန်းကိုတတ်မှတ်ပေးလိုက်ပေမဲ့အဲ့ဒီတတ်မှတ်ချက်ကိုနီးမျိုးစုံနဲ့ချိုးဖောက်တာတွေရှိနေစေဖြစ်တဲ့အကြောင်းလဲဒေါ်စင်မာကျော်ကပြောပြပါတယ်
။အဲ့ဒါမှမနစ်ပါဆိုရင်မေချာနေပြီးတော့ဟိုကုန်တယ်လေပြောတဲ့ကကုန်တယ်ကငါးသိန်းအောက်ခံလို့တတ်မှတ်လိုက်တယ်။ဒါကအဲ့ဒီပေါ်မှာငါးသိန်းအောက်ခံဟိုနေချက်လာမသေးလားဆိုလို့ပြေးတယ်။ဒါနဲ့အပေါ်မှာဈေးရဲ့အတိတ်ကြပေါ့သူရောင်းနေအောင်လို့ပြောကြည့်ပြီးတော့ပြီးရင်ခါလေးကျန်ကျိုးလို့ကျနေဈေးကောင်ကိုအဆုံးမမရောက်ဘူးလို့ဈေးရဲ့အနော်ဒီဈေးကောင်က အချိန်ငယ်နေအဲ့လောက်လို့ပြောနေတယ်ဟိုအဲ့ဒါဟိုမဟုတ်ဘူးဒီမှာအစမကြတာလို့ဘာလို့လဲဆိုပြီးအနည်းငယ်နဲ့ချက်ချလိုက်ခြင်းလေဒီနေ့အဲ့ဒီစီတော့မရောက်လာဘူးအော်တောင်းနေနဲ့ဒီနေ့များလည်းအများရန်ရုံးကန်နေကြရတယ်နော်
ရှိတဲ့င်းမှာတော့လယ်သမားတွေကြုံတွေ့နေရတဲ့တခြားအခက်အခဲတွေနဲ့လယ်ယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်နေရာတွေမှာပြုပြင်သင့်တယ်လဲဆိုတာတွေကိုတင်ပြပေးတော့ပါမယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်တင်ဆက်တဲ့စီးပွားရေးကဏ္ဍပြီးအခုတခါတော့သုဒ္ဓဆုံးလင်အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်။အမေရိကန်ကယ်လီဖိုးနီးယားပြည်နယ်က Silicon Valley ဟာဤပညာဆိုင်ရာကျွမ်းကျင်သူတွေအခြေစိုက်ရာနေရာဖြစ်ပြီးGoogle, Facebook နဲ့ Apple ကုမ္ပဏီရဲ့ဌာနချုပ်ယုံနေဖွင့်လှစ်ထားတာလည်းဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေဘယ်လိုအစာပြိုးလှုပ်ဆောင်ခဲ့ကြသလဲဆိုတာကိုဂူဒဘတ်သုဒ္ဓဆုံးလင်အမေရိကန်တကွင်မှာကိုအောင်ကစူးစီးတင်ပြထားပါတယ
်။ American ပြည်အောင်စုမှာအခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘတွေနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမနီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးတဲ့ရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုရဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုရတဲ့ဤပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရာနေရာဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မနီရှာပါကက်ကပြောပါရယ
်။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါ။ဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုအနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေအထားမှမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုအခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင်စေတဲ့အနေထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့ Lumo Life Sensor ကတုံခါပြီးတော့သတိပေးပါတယ်။နောက်ထပ် Sensor တစ်ခုကတော့အပြေးလေ့ကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါတယ်။ဒီ Sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေထားကိုချိတ်ဆက်ထားတဲ့ Mobile Phone ကနေတဆင့်သိရှိနိုင်တာပါ။လုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေ့ကျင့်တယ်လို့ပဲလို့ကုမ္ပဏီပူရဲတည်ထောင်သူ Andrew Chan ကပြောပါတယ်။
Or magnitude like you can't even compare the speed
တခုပြီးတခုဖြစ်ပျက်နေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်းဘူရိုကရေစီသိမ့်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြင်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝမ်ကပြောပါတယ
် Super fun I mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်ကိုလှုပ်ချင်တာကိုအိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှကိုကြောက်နေဖို့မလိုဘူးလို့လဲပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လဲသူကပြောပါတယ်လို Silicon Valley ကိုပြောင်းရွှေ့လာသူနောက်တစ်ဦးကတော့စီးပွားရေးစွန့်ဦးတီထွင်သူတဦးဖြစ်တဲ့ Ray Wu ပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တစ်ယောက်ဖြစ်ပြီး American Aimet ကိုအကောင့်ထဲပို့ဖို့ဂိုဒေါင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပ
ါ Every day is
နေ့စဉ်နေ့တိုင်းစိတ်လှုပ်ရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလုပ်စဉ်အတိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
Massachusetts ဤပညာတက်ကတူတက်ခဲ့တဲ့ Engineer Wu ဟာwind ဆိုတဲ့ကုမ္ပဏီကိုပူးရဲတည်ထောင်သူဖြစ်ပြီးတော့တရုတ်နဲ့အမေရိကန်နိုင်ငံသားသွားလာရင်ဒီကုမ္ပဏီထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1980ခုနှစ်တွေကဒီနိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငငယ်ကလေးကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတိမတ်မိနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဥတွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အုပ်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ
်လေးရုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောဒီတကိုယ်ရေးလေးရုတပ်ဆင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူ
း I grew up with a single mom my parents
အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အလုံးလုပ်ခဲ့ရတာပါဒါကြောင့် MIT ကိုရောက်အောင်စ조사နိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါသိက္ကိုဂုဏ်ယူမိပါတယ်
။လေရုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအကြီးကြီးလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေရုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါတယ်။နေရာပေါင်းစုံကလေရုအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါတယ်။ဒါလို့လေရုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေရုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါတယ်မြို့ရဲ့ဘယ်ပိုင်းမှာလူရုအရေးသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဦးကပြောပါတယ
် important to rally people but just having
these are they go in အားကြီးတယ်လို့ထင်ပါတယ်အကျဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူးလူများစုမှာအကျဉာဏ်စီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူးအကြံဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ်
။ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကြံဉာဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်။ဝူးနဲ့အဖွဲ့ဟာဂိုဒေါင်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တခါတလေမှတရက်ကို12နာရီတပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ဆီလီကွန်ဗယ်လီမှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနော်ဖလေဘွဲတွေလည်းကျင်းပလေရှိပါတယ်။ဤပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့သင်တန်းတူတစ်ခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ဆီလီကွန်ဗယ်လီရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါရခင်ဗျာ
သူစဉ်ကျွန်တော်တို့ကြောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့ဤပညာတွေအများကြီးရှိတယ်။နောက်ကိုနဲ့တူကြောင်းလာတဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဥမာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော် cancer ရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့ဤပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေလူစုမျိုးတော့တစ်ခါမှလည်းမကြဘူးဒီဤပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့ဤပညာတွေရောဒါတွေဆိုတော့တစ်ခါမှရှိတယ်လို့တော့မထင်ရတဲ့ဟာဆိုတော့ဒီလျှောက်ချင်းအချိန်မဲ့ဝတ်ကြပြီးတော့ဒီနေရာမှရောက်သွားသလိုခံစားရတယ်
ကိုအောင်တင်ဆက်သွားတဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါ VOA ကနေပြီးတော့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် ISIS အကြမ်းဖက်ဝါဒီအဖွဲ့ကိုအပြီးပြတ်နေနှင်းသွားရေးဟာအမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ဦးစားပေးဖြစ်ဆက်ရှိနေစေပါ CIA အသာစီးရထားတာတွေခိုင်မာဖို့မရှိမဖြစ်အခြေခံဝန်ဆောင်မှုတွေကိုပြန်ထိန်းသိမ်းဖို့ရကာမျိုးနဲ့ ISIS တို့ထိန်းချုပ်ခဲ့ပြီးတဲ့တခြားနေရာတွေစီကိုစီးရီးယားနိုင်ငံသားတွေကိုယ်သဘောနဲ့ကိုယ်ဘေးရန်ကင်းစွာပြန်သွားနိုင်ဖို့အတွက်တည်ငြိမ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုအမေရိကန်ဦးဆောင်တဲ့ ISIS နေနင်းရေးကမ္ဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကဦးစီးလုပ်ကင်နေပါတယ်။ AB လာကလေးကဆိုရင်ညွန်ပေါင်းဖွဲ့ဝင်တွေစီကနေကူညီငွေနဲ့ကူညီမဲလို့ကတိပြုကြတဲ့ငွေဒေါ်လာ300,000နီးပါးအမေရိကန်ကကောက်ခံနိုင်ခဲ့ပါတယ်။ဒီဂျမ်မုံငွေကိုစီးရီးယားအရှေ့မြောက်ပိုင်းမှာ ISIS လက်အောက်ကလွတ်မြောက်လာတဲ့ဒေသတွေတည်ငြိမ်ရေးနဲ့စောလင်စွာပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အသုံးပြုမှာပါ။အဲ့ဒီကူညီငွေထဲမှာဆော်ဒီအာရေဗျားကဒေါ်လာ300,000နဲ့အာရဗ်စော်ဘွားများပြည်ထောင်စုကဒေါ်လာ350,000ထည့်ဝင်ထားတာပါ။ဒီလိုစေတနာထက်သန်စွာထည့်ဝင်မှုတွေနဲ့ တခြားအချက်တွေရဲ့ရလဒ်ကြောင့်ဆီးရီးယားပြန်လည်တည်ငြိမ်ရေးရန်မုံငွေဒေါ်လာတန်း230ကိုအမေရိကန်အနေနဲ့တခြားနေရာတွေမှာပြောင်းလဲသုံးစွဲမှာဖြစ်ပြီးလက်ရှိမှာအရာကိုသုံးသပ်နေပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဟက်သာ-နိုဝတ်ကကြေညာပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဆီးရီးယားမှာမိမိတို့ရဲ့မဟာဗျူဟာမြောက်ရည်မှန်းချက်တွေပေါ်အမေရိကန်ရဲ့တန်ထိတ်ထန်လုံးဝလျော့ပါသွားမှာမဟုတ်ပါဘူးလို့မစ္စ-နိုဝတ်ကအလေးထားပြောပါတယ်။ ISIS ကိုအပြီးပြတ်နှိမ်နင်းနိုင်တဲ့အထိဆီးရီးယားမှာဆက်လုသွားဖို့အမေရိကန်ကပြင်ဆင်ထားကြောင်းအီရန်တပ်ဖွဲ့တွေနဲ့သူတို့ရဲ့ဂျာဂန်အဖွဲ့တွေထွက်သွားအောင်လုပ်ဖို့အမေရိကန်ကအာရုံစိုက်ထားစေဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကရှင်းရှင်းလင်းလင်းပြောထားပါတယ်။ဒီပဋိပက္ခကိုဖြေရှင်းရေးလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ်215နဲ့အညီနိုင်ငံရေးအဖြစ်တရရလာဖို့ဦးတည်တဲ့နောက်ကြောင်းပြန်မလည်နိုင်တဲ့တိုးတက်မှုမရှိဘဲနဲ့တော့ဆိုခဲ့ပါအခြေအနေတွေဖြစ်လာမှာမဟုတ်ဘူးလို့ယူဆကြောင်းမစ္စ-နိုဝတ်ကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာအမေရိကန်ကပေးတဲ့လူသားစာနာမှုအကူအညီနဲ့မဆိုင်ပါဘူး။အမေရိကန်ပြည်ထောင်စုဟာဆီးရီးယားအတွက်နိုင်ငံတစ်ခုချင်းအနေနဲ့ဆိုရင်လူသားစာနာမှုအကူအညီအများဆုံးပေးနေတဲ့နိုင်ငံပါပြည်ပခစားဖြစ်ကြတဲ့ကဆိုရင်ဆီးရီးယားနိုင်ငံတွင်းနဲ့ဒေသတွင်းမှာအိုးဟင်စွန့်ထွက်ပြေးရသူတွေအတွက်စာနာမှုအကူအညီဒေါ်လာ 8.6 ဘီလီယံကျော်ကူညီထားပါတယ်ဆီးရီးယားပြည်ပခအတွက်ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံရေးလုပ်ငန်းစဉ်အရငြိမ်းချမ်းတဲ့အဖြစ်တစ်ခုထွက်လာစေရေး UNDP နိုင်ငံတကာလို့ဖို့ကံပဲတွင်နဲ့အမေရိကန်ကဆက်ပြီးလှုံ့ဆော်သွားပါမယ်။ဆီးရီးယားလူထုဟာစစ်ပွဲတွေလူအခွင့်အရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်ဝါဒကင်းစင်တဲ့နိုင်ငံတစ်ခုမှာရှင်သန်နေထိုင်ခွင့်ရတဲ့အကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေဖြစ်ပြီးVOA ရဲ့အားပေါ်မှုကြောင့်သိစေအပ်ပါတယ်။ VOA ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်ထောင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ကြပါတယ်ခင်ဗျာ။အခုတော့သတင်းအကြီးညွတ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာရောက်နေတဲ့ American တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေအာဖဂန်မှာစစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းဖို့အတွက် ICC ရှေ့နေတဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပယ်ချလိုက်ပါတယ်။အမေရိကန်က ICC ကစုံစမ်းမှုတွေလုပ်မယ်ဆိုရင်အမေရိကန်ရဲ့လက်တုံပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းလုံခြုံရေးအကြံပေး John Bolton ကတတိပေးလိုက်ပါတယ်။ဟာရီကိန်းမုန်တိုင်းအဆင့်၄ရှိတဲ့အပြင်မုန်တိုင်းဟာမြောက်အတ္တလန္တိတ်သမုဒ္ဒရာထဲမှာတနာရီမိုင်120ကျော်နှုန်းနဲ့တိုက်ခတ်နေပြီးမြောက်ကရိုလိုင်းနားပြည်နယ်နဲ့တောင်ကရိုလိုင်းနားပြည်နယ်တွေကမုန်တိုင်းလမ်းကြောင်းအတွင်းနေထိုင်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ပါတယ်။ရိုဟင်ဂျာပဋိပက္ခတွေနဲ့ပတ်သက်ပြီးစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးအသစ်ကပြောပါတယ်။တနင်္လာနေ့စတင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ရှလေးကပထမဆုံးမင်ကွန်းပြောရမှာမြန်မာအရေးကိုထည့်သွင်းပြောတာဖြစ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းနိုင်ရေးအတွက်လူ့ခွင့်ရေးကောင်စီကဆုံးဖြတ်ချက်တည်းချမှတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်။နှစ်ပေါင်း40အတွင်းအကြီးအမားဆုံးစီးရင်လက်ချက်မှုတွေလုပ်ဖို့ရုရှားနိုင်ငံကပြင်ဆင်ထားပါတယ်။ဆိုင်ဘေးရဲ့အရှေ့ပိုင်းမှာဒီကနေ့စတင်ကျင်းပမှာပါ။ငါးရက်ကြာကျင်းပမဲ့စီးရင်လက်ချက်မှုတွေအတွင်းစစ်တီအင်အားက3သိန်းပါဝင်မှာဖြစ်ပါတယ်။American ပြည်အောင်စုမှာ2000ခုနှစ်လူပေါင်း3000လောက်တေဆုံးခဲ့ရတဲ့ September 11 9/11 အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာမို့အခု September 17ရက်အင်ကာနေ့ဟာ18နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ Pennsylvania ပြည်နယ်က Shanksville က 9/11 နှစ်ပတ်လည်အခမ်းအနားကို American သမ္မတတက်ရောက်မှာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းကြီးညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်။အတမိုင်းအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရဆင်မြန်းတဲ့တော်မြန်မာပြည်သူသားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.